ဗီဒီယိုအတိုလေးတွေကိုအွန်လိုင်းကနေရိုက်ကူးဝင်မြောင်းနိုင်တဲ့ TikTok application ကိုပါကစ္စတန်နိုင်ငံမှာပိတ်ပင်လိုက်ပြီဖြစ်ပါတယ်။မွတ်စလင်အများစုနေထိုင်ရာနိုင်ငံတဲ့အချင်းစရိတာပိုင်းဆိုင်ရာထိခိုက်နိုင်တာနဲ့မဖွဲ့မရပုံတွေတွေ့မြင်ရနိုင်တာကြောင့်အခုလိုပိတ်ပင်တာလို့ပါကစ္စတန်ဆက်သွယ်ရေးအာဏာပိုင်အဖွဲ့ PTA ကပြောပါတယ်။ဥပဒေနဲ့မညီတဲ့ပုံတွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်ပြီးပိတ်ပင်ပေးဖို့ TikTok ကိုပါကစ္စတန်အာဏာပိုင်တွေကအကြိမ်ကြိမ်ညွှန်ကြားခဲ့ပေမဲ့TikTok ကဒီညွှန်ကြားချက်တွေကိုအပြေအဝမလိုက်နာတာကြောင့်နိုင်ငံတွင်းအသုံးပြုခွင့်ပိတ်ပင်ဖို့အမိန့်ထုတ်ပြန်လိုက်ရတာဖြစ်တယ်လို့လည်း PTA ကပြောပါတယ်။ဒီကိစ္စနဲ့ပတ်သက်လို့ TikTok ဘက်ကတစုံတရာတုံ့ပြန်ခြင်းမရှိပါဘူး။ပုံကိုရေးအချက်လက်တွေလုံခြုံရေးနဲ့ပတ်သက်လို့စိုးရင်စရာတွေရှိတာကြောင့် TikTok application ပိုင်ရှင်ဖြစ်တဲ့တရုတ်ခြေဆိုင် Biden's company ဟာလည်းဒီကမ္ဘာလုံးတိုက်နာနဲ့ဖိအားပေးတာကိုခံနေရတာဖြစ်ပါတယ်။အိန္ဒိချင်းအိန္ဒိယနိုင်ငံကလည်းလုံခြုံရေးအကြောင်းပြချက်နဲ့ TikTok အပါအဝင်တခြားတရုတ် company တွေတီထွင်တဲ့applications တွေဒါစင်းနဲ့ချိန်ပြီးပိတ်ပင်ထားပါတယ် TikTok အတွက်ဝင်ခွင့်အများဆုံးရရှိရာ American နိုင်ငံနဲ့တခြားနိုင်ငံတွေမှာလည်း TikTok အသုံးပြုခွင့်နဲ့ပတ်သက်ပြီးစစ်ဆေးမှုတွေကိုပြုလုပ်နေပါတယ်ခင်ဗျာ